ီတစ်ပတ်တော့ rocket လို့ခေါ်တဲ့ဒုံးကျန်တွေလွှတ်တင်တဲ့အကြောင်း American အာကာသ Susan Lilly အဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ
တို့ရံဆိုတဲ့ဟာကတော့ဟိုသူ့ရဲ့ယူပါဗေဒသဘောအခြေခံညူတန်ရဲ့တတိယနိယာမလို့ခေါ်တဲ့တက်ရောက်မှုတိုင်းမှာညီမျှတဲ့တံပြန်တက်ရောက်မှုရှိတယ်ဆိုတော့နိယာမကိုအခြေခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ် Jet engine နဲ့ဘာကွာလဲဆိုလို့ရှိရင် Jet engine ကလေထဲကနေပြီးတော့အောက်ဆီဂျင်ရမှဒီလောင်စာနဲ့လေထဲကအောက်ဆီဂျင်နဲ့တွဲပြီးတော့မီးလောင်ပြီးတော့မှအပြန်ရတာဖြစ်ပါတယ်ဒုံးပြန်ကတော့လောင်စာကောအောက်ဆီဂျင်ရောဘာရောအကုန်လုံးသူ့မှာပါပြီးသားဖြစ်တဲ့အတွက်သူကအာကာသထဲမှာပြန်လို့ရတာဖြစ်ပါတယ
်ဒီဒုံးပြန်နေကိုအဓိကဘယ်နေရာပြည့်လွတ်နေတာပါလဲ
အဓိကပြည့်လွတ်နေတာအမေရိကန်နိုင်ငံရှေ့ဘက်တွားရည်လာရည်လဲအဆင်ပြေတယ်ပင်လယ်ထဲနဲ့နီးနေတဲ့ Florida Cape Canaveral ဆိုတဲ့အငူနေပြီးတော့မှပြစ်ပါတယ်အဲ့ဒီ NASA အာကာသစခန်းကို Kennedy Space Center လို့ခေါ်ပါတယ်လေလာစူဇန်ရေးစခန်းအလုံးပေါင်းဒီနိုင်ငံမှာ9ခု10ခုရှိတဲ့အထက်မှာအဲ့ဒါကတော့ဒုံးပြန်ပြစ်တဲ့နေရာ Operation Center အနေနဲ့သတ်မှတ်ထားပါတယ
် NASA ရဲ့စခန်းတော်တော်များများရှိတဲ့အထက်မှာဘာဖြစ်လို့ဒီနေရာကိုရွေးတာပါလဲ
ဘာကြောင့်ရွေးရလဲဆိုအချက်တွေအများကြီးရှိပါတယ်။ဒုံးပြောင်ကိုပြစ်တင်လိုက်တဲ့အခါကျလို့ရှိရင်ကမ္ဘာရဲ့အမြန်ဆုံးအချိန်အရဆုံးနေရာက Equator ပဲ။အဲ့တော့ Equator နဲ့အနီးဆုံးလည်းဖြစ်ရမယ်။ပင်လယ်ထဲလည်းနီးရမယ်။အဲ့ဒါကြောင့်ရွေးထားတာ။နောက်ဒီဒုံးပြန်ပြစ်တဲ့အခါကျလို့ရှိရင်အချိန်အရဆုံးနေရာကမ္ဘာကအရှိတ်ဘက်ကိုပတ်ပြီးလေတဲ့။အဲ့တော့အရှိတ်ဘက်အရက်ကိုထွက်ပြီးပြစ်တင်ရတာပေါ့နော်။အဲ့ဆိုတဲ့အခါကျတော့ကမ္ဘာအချိန်ကိုလည်းအများဆုံးရတဲ့နေရာရွေးတယ်။နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒုံးပြန်ပြစ်တင်လိုက်တဲ့အခါတစုံတစ်ခုသောအကြောင်းအရာကြောင့်ပောက်ကွဲသွားလို့အန္တရာယ်တိတ်မြားပါတယ်။အဲ့ဒါကြောင့်လည်းဖြစ်တယ်။နောက်တစ်ခုကဒုံးပြန်ကိုပြစ်တင်လိုက်တဲ့အခါသူ့မှာအဆင့်နေရှိတယ်။ပထမအဆင့်ကလောင်စာတွေလောင်လို့ကုန်သွားပြီဆိုလို့ရှိရင်သူကလွတ်ချလိုက်ရတယ်။လွတ်ချလိုက်တဲ့အခါကျလူနေထိုတတ်တဲ့ရက်တွေမှာဒုံးပြန်ပြစ်စင်ကိုထားဖို့မရတာအဲ့ဒါကြောင့်ပါပထမအဆင့်လောင်သွားပြီတာနဲ့ကဘာပေါ်ကိုပြန်ပြုတ်ကြလာပင်လယ်ထဲရောက်သွားတာပေါ့တင်ပေါ်နဲ့ဆွဲယူလာပြန်အသုံးပြုလို့ရပါတယ်အဲ့တော့ပထမအဆင့်ပြစ်တင်လိုက်တာကဘာဆွဲအားနေလွတ်သွားအောင်ပြစ်တင်ရတာပ
ါဘာဖြစ်လို့အခုလိုအဆင့်နေခွဲပြီးပြစ်ရတယ်ဆိုတော့
ပေါင်6တန်းလောက်ရှိတဲ့ဆက်ကြီးရင်ကြီးတစ်ခုလုံးမတင်လိုက်ဖို့တွန်းအားအများကြီးလိုပါတယ်တွန်းအားအများကြီးလိုတဲ့အတွက်လိုအပ်တဲ့လောင်စာနဲ့ပါနဲ့အဲ့ဒါတွေကိုထည့်ပြီးတွန်းဖို့အတွက်သူကအဆင့်နေခွဲပြီးလုပ်ရတယ်ပထမဆုံးအဆင့်ကအလေးဆုံးပဲလေဒုတဲကနေလွတ်သွားပြီဆိုလို့ရှိရင်လောင်စာတွေလည်းကုန်သွားပြီဆိုဒါကြီးကိုဆက်တယ်နေစရာမလိုတော့ဘူးလေအဲ့ဒါကြောင့်ကဘာလေဒုတဲမှာပဲသူ့ပြန်ပြီးတော့ဖြုတ်ချလိုက်တာပြီးတော့မှဒုတိယအဆင့်တတိယအဆင့်ဆိုပြီးသုံးရပါတယ်အဲ့တော့တတိယအဆင့်လောက်ရောက်သွားပြီဆိုလို့ရှိရင်အာကတရင်မှုတွေပါတယ်နောက်ပြီးတော့အတုံးအဆောင်စာနယ်ရိတ်ခါဆေးဝါးတွေပြည့်တဲ့အခါကျဆက်ပစ္စည်းတွေပိတ်ပတ်နည်းပညာကရိယာတွေအဲ့ဒါတွေကတော့အဓိကပဲပေါ့နော
်ခုနကပထမအဆင့်ကျသွားတဲ့ဟာပြန်သုံးလို့ရတယ်ဆိုတာဘယ်လိုပုံစံနဲ့ပြန်ပြီးသုံးတာပါလဲ
ဒုံးပြန်ရဲ့လောင်စာနှစ်မျိုးရှိတယ်အရေလောင်စာ liquid fuel ပေါ့နော်နောက်တစ်ခုက solid fuel အခဲလောင်စာလို့ခေါ်တယ်အခဲလောင်စာတွေအရေလောင်စာတွေနဲ့ပထမအဆင့်ကိုပြစ်တင်တဲ့ဟာတွေကသူ့အခွန်တွေပြန်သုံးလို့ရတယ်အခွန်ကြီးတွေကလည်းတန်နဲ့ချီပြီးလေးပါတည်းအဲ့ဒါတွေကပင်လယ်ထဲပြုတ်ကြပြီးတော့မှဆွဲတင်ပေါ်နဲ့ပြန်ဆွဲလာ recycle လုပ်တယ်ပေါ့နော် recycle လုပ်တယ်ဆိုတာအရေးကြူတာတော့မဟုတ်သူ့အသေးချာပြန်တန့်စင်အောင်လုပ်လောင်စာတွေပြန်ထည့်ပြီးတော့နောက်တစ်ခေါက်ပြစ်ဖို့အတွက်အသင့်ဖြစ်သွားတာ
ဒုတိယအဆင့်ကိုကြတော့ဖြုတ်ချပြီးတော့ဖျက်ဆီးလိုက်လားဘယ်နာရသွ
ားဒုတိယအဆင့်ကပါလဲဆိုလို့ရှိရင်အာကာသထဲရောက်သွားတဲ့အခါကျလို့ရှိရင်သုံးတဲ့အဆင့်ပါအဲ့ဒုတိယအဆင့်ကျလို့ရှိရင်သူကများသောအားဖြင့်အရေလောင်စာသုံးတယ်တချို့လည်းအခဲလောင်စာသုံးပါတယ်သူအခွန်ကပြန်သုံးလို့မရအောင်ပိတ်မြင့်လွန်အားကြီးတဲ့အာကာသပတ်လန်းကျောင်းထဲမှာတဖြည်းဖြည်းပြန်ကျတဲ့အခါကျတော့အာကာသပတ်လန်းကျောင်းထဲမှာရှိတဲ့အမှုန်တွေနဲ့သူကပတ်လန်းကျောင်းထဲမှာတနာယူမိုင်တောင်းနဲ့ချီပြီးပြန်နေတဲ့အတွက်နောက်ဆုံးကြတဲ့အခါကျအကုန်လုံးတစားစီမီးလောင်ပြီးပြက်သွားတယ်ပေါ့နော်သူကပြန်သုံးလို့မရတော့ဘူး
အဲ့တော့အဆင့်သုံးဆင့်ထဲမှာနောက်တစ်ဆင့်ကတော့ကိုလိုတဲ့နေရာရောက်သွား
တယ်ကိုလိုတဲ့နေရာအဲ့ဒီမှာကြလို့ရှိရင်သူ့မှာသုံးတဲ့လောင်စာကြတဲ့အခါကျတော့သူကပါလဲဆိုလို့ရှိရင်ထိမ့်ချုပ်တဲ့လောင်စာလောက်ပဲပါတော့တယ်အင်္ဂါကျူဆိုလို့ရှိရင်မိုင်တန်ပေါင်း 4-5 တန်းလောက်သွားရတဲ့ခရီးဆိုလို့ရှိရင်အဲ့လောက်အထိလောင်စာတည်သွားစရာမလိုဘာလို့ဆိုတော့အဲ့ဒါ rocket science ဆိုခေါ်တယ်လေသူကပါလဲဆိုလို့ရှိရင်လာဆွဲအားကဘာဆွဲအားအင်္ဂါကျူရဲ့ဆွဲအားဆိုတာနော်အဲ့ဒီ nodal point နေဆက်ရှိရဲ့အဲ့ဒီ point တွေကနေပြီးတော့ဒီအာကာသယာဉ်ကိုဂျိုကြီးတွေဆွဲအားအတိုင်းတူတဖြည်းဖြည်းဆွဲယူသွားတာဖြစ်ပါတယ
်ဒုံးပြန်နေကိုလွှတ်တင်တဲ့အခါမှာ ဘလို့ရာသီဥရုမျိုးကိုရွေးပြီးတော့လှုပ်တင်ရပါလဲ
ဒုံပြန်ကိုလှုပ်တင်တဲ့အခါကျလို့ရှိရင်လွတ်မဲ့ရက်ကိုတို့စီစဉ်ထားပါတယ်အဲ့ဒီမှာရာသီဥရုအရန်ဆိုးနေတယ်မုန်တိုင်းကျနေတယ်လေပြင်းတိုက်ခတ်နေတယ်ဆိုလို့ရှိရင်လှုပ်လို့မရပါဘူးအဲ့ဒါကြောင့်သူ့ရဲ့လွတ်မဲ့ရက်ကိုတစ်ပတ်နှစ်ပတ်လောက်မှန်းထားရပေါ့နော်ရာသီဥရုကောင်းနေပြီဆိုတဲ့အချိန်မိုးကြိုးမပြတ်တဲ့အချိန်မိုးတီထန်စွာမရတဲ့အချိန်လေမုန်တိုင်းမကြတဲ့အချိန်ပေါ့နော်အဲ့ဒီအချိန်ဟာအကောင်းဆုံးပဲအချိန်ဖြစ်မလဲညဖြစ်ရင်လည်းဖြစ်မယ်နေ့ဖြစ်ရင်လည်းဖြစ်ပဲရာသီဥတုနဲ့မိုးလေဝသကိုတေးချာချိန်ပြီးတော့မှပြည့်ရပါတယ
်ဘာဖြစ်လို့ပ
ါဘာလို့လဲဆိုတဲ့အခါကျတော့တစုံတစ်ခုသောအကြောင်းအရာကြောင့်လေပြင်းအရန်ဝေ့ပြီးတိုက်ခတ်သွားတယ်ဆိုလို့ရှိရင်ဒုံးပြန်လမ်းကြောင်းလွဲသွားနိုင်တယ်ကြေပြီးစပစ်ပစ်ချင်းအချိန်မှာမိုးအရန်ရွာနေတဲ့အချိန်မှာလျှက်စီးလက်ပြီးမိုးကြိုးပစ်နိုင်တယ်အဲ့ဒါမျိုးတက်ရောက်မယ်အန်ဒရယ်ကိုအဓိကထားပြီးတော့ရှောင်ပြီးတော့တေးချအချိန်အခါကိုရွေးပြီးပြရတာပေါ့
ဒုံးပြန်နေပစ်တဲ့အခါမှာတခြားတတိထားမယ်အချက်ဘာအချက်တွေရှိပါသေးလဲ
ပစ္စည်းတွေကိုကိုတင်ခြင်းတလောက်တင်လို့မရဘူးလေသူအလေးချိန်ဘလောက်အထိကိုဒီဒုံးပြန်ကြီးကမတင်သွားနိုင်မလဲပေါ့နော်ဒါကတကယ် limitation ပါပဲနောက်တစ်ခုကလူဘယ်နှယောက်စီးနိုင်တယ်လဲနောက်ဒီလူတွေကိုအသက်အန္တရာယ်စိတ်ချစာနဲ့ရောက်သွားဖို့ဆိုတဲ့အချက်တွေအများကြီးပါပါတယ်
rocket ကိုထွင်းခဲ့တာဟာ73ရာစုနှစ်ကလေးကပါ
73ရာစုနှစ်လောက်ကမူရာတိုတီဆိုတဲ့ပြင်သစ်နိုင်ငံမှာနေတဲ့အီတာလီယန်လူမျိုးတစ်ယောက်ကနာမည်ဆပေးတာပါ rocket တီဆိုတာဒိတ်ပဲပေါက်ကွဲစေနိုင်တဲ့ပစ္စည်းကလေးတစ်ခုတော့ဒုံးပြန်လေးတွေဆောက်ပြီးဒုံးပြန်ရဲ့ဟုတ်ထိတ်ဆုံးမှာတက်ရှိအကောင်လေးတွေကြောင်လေးတွေခွေးလေးတွေကြွက်ကလေးတွေကိုထည့်လေထဲကို50မိုင်လောက်အထိပစ်တင်လိုက်ပြီးတော့အပေါ်ဆုံးရောက်လဲရောက်သွားလေဒီလေးတွေနဲ့အကုန်လုံးပြန်ဖြုတ်ချအကောင်လေးတွေကိုပြန်ယူအဲ့ဒါပဲပေါ့နော်ဝါသနာတစ်ခုအနေနဲ့လုံင်းနဲ့သူပေးတဲ့နာမည်ပ
ါဒေါက်တာပရိသာတင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်